ကယားပြည်နယ်အတွင်းဆန္ဒကိုင်ပစ်တီပခါတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့ပြည်တွင်းအိုးမဲ့အိမ်မဲ့ IDB ဒုက္ခသည်တွေရှားရီအမိုးဥက္ကာအောင်မှဖြစ်တယ်လို့တဲရီထိုးနေနိုင်နေရတဲ့အချိန်မှာပဲမြန်မာစစ်တပ်ဖက်ကလက်နက်ကြီးတွေနဲ့ဘုံကျဲတက်ခဲ့တာတွေကရှောင်နေအောင်လို့ဘုံကိုကျင်းတွေတူပြီးတော့အကာအကွယ်ရှာနေကြပါတယ်အရသားတွေထိခိုက်တိတ်ဆုံးတဲ့သတင်းတွေမကြာခဏကြားနေရဆဲဖြစ်ပြီးတော့အုပ်စုလိုက်ဘေးလို့ရလှဲ့လေတိမ်းရှောင်နေကြရတာလနဲ့ချီကြလာပြီးဖြစ်ပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုငင်းချမ်းပြောပြထားပါတယ
်။မတိကျမြေယာမှုတွေ
ကုလသမဂ္ဂဒုက္ခသည်ဆောင်းလျှောက်ရေးအဖွဲ့ရဲ့စီရင်နေရမြန်မာနိုင်ငံအရှေ့ပိုင်းကြားပြည်နယ်အတွင်းမှာအိုးမဲ့အိမ်မဲ့ထွက်ပြေးနေရတဲ့စစ်ပေးရှောင်ဒုက္ခသည်9000လောက်ရှိနေပါတယ်။ကယားပြည်နယ်သို့မဟုတ်ဒေသအခေါ်ကရင်ပြည်ပြည်နယ်တခွင်ဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်အကြားစစ်ပွဲတွေဆက်လက်ဖြစ်ပွားနေပြီးမြန်မာစစ်တပ်ဘက်ကတရွာပြီးတရွာထိုးစစ်ဆင်ဝင်ရောက်တပ်ဆွဲတာငယ်မြေရှင်းလင်းရေးဝင်ပြီးလက်နက်ကြီးတွေနဲ့ပစ်တာနေအိမ်တွေမီးရှို့ဖျက်ဆီးနေတာကြောင့်ဒေသခံရာသူရွာသားတွေထောင်တောင်းချီအိုးအိမ်မဲ့ဖြစ်နေရတဲ့အကြောင်းကရင်ပြည်လူ့ခွင့်ရေးအဖွဲ့ကပြောပါတယ်အားမှုဟာပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးရသူတွေရဲ့ IDB စခန်းထဲမှာနေထိုင်သူပါ
ဒီနေ့စဉ်နေ့တိုင်းလိုပဲကြားရလေအလုံးကြီးလေအဲဟိုတခါလေးနားထောင်လိုက်ရင်ကိုနာမရောက်လိုက်လားဟင်ခါလေးကြားလိုက်ဒီဘေးလောက်လားဆိုတော့တဆွေရင်ရှိလေဒီလိုရှိရခင်ဗျစိုက်တလားလဲပြေးကြီးရဲကလည်းအကပါချင်းနဲ့ဝင်ပြေးအဲ့နဲ့လုံရတာပါနော်ဟိုအကြီးပေါ်ဟွာလုံနေအဝေးလည်းပြေးလို့မရဘူးလေအဲ့တော့ဒီဒီဟိုဟိုဒါလေးအကလေးကွယ်လေးရှိပြီးတော့လောဆယ်ဆိုဖြစ်မဲ့ဆိုလဲပြုံးလိုက်အဲ့တည်းမှာပေါ့နော်ဒါမျိုးကံတရားဆိုပြောရမှာပေါ့အဲ့ဒါမျိုးရှိခဲ့တော့လေအဲ့ဒီညာကြိုင်လေမတော်တဆပြည့်ရင်လည်းပြည့်မယ်ဖြည့်လည်းဖြည့်မယ်ဟိုဒီလိုဘေးနားမှာနေလို့ရင်လည်းကုတုကံကောင်းရတယ်ဒါမှမဖြစ်ပါတော့
စီရဲတင်းမှနေတဲ့ကျင်းနီပြည်နယ်မှာစစ်ကောင်စီရဲ့လမ်းကြောင်းပိတ်ဆို့မှုတွေကြောင့်စေဝါနဲ့စားနပ်ရိက္ခာရရှိနိုင်ဖို့အရင်ကတည်းကပိုခက်ခဲလာနေတဲ့အပြင်ကိုယ်တိုင်လည်းမဆိုင်ပြိုးနိုင်ကြတော့တဲ့အတွက်ဒေသခံတွေပိုပြီးကြက်တဲလာတယ်လို့ကျင်းနီလူခွင့်ရေးအဖွဲ့တွေက VOA ကိုပြောပါတယ်စီဘေးဒုက္ခတဲ့စခန်းတွေမှာတက်ကြီးရွယ်အိုတွေနဲ့ကလေးတငယ်တွေအပြင်ကိုဝင်ဆောင်မိခင်တွေပါမကြမ်းတိမ်းရှောင်နေရတာဖြစ်ပြီးတော့သူတို့အတွက်ကျန်းမာရေးဆောင်ရှောက်မှုမလုပ်ပေးနိုင်တဲ့အပြင်စေဝါရရှိနိုင်ဖို့ပါတိတ်ကိုခက်ခဲလာတဲ့အကြောင်းလူခွင့်ရေးအဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။အိုးအိမ်ဆုံးခွာတိမ်းရှောင်နေရသူတွေနေရမပြန်နိုင်တာနှစ်နှစ်ကျော်လာပြီဖြစ်ပါတယ်။အားမှုကအခုလိုဆက်ပြောပါတယ်
။အဖွဲ့စစ်ဆောင်တာနှစ်နှစ်ကျော်ပြီ။စာဟုတ်စာလေးစာဆိုကြရလေအဲ့ဒီ2000ပေါ့2010မှာဟိုစာလောက်တော့ဒီ9လပိုင်း16ရက်နေ့မှာစပြီးတော့လေအဖွားတို့ဘက်ကနေပြီးစပြေးတယ်လေအဲ့မင်းရဆိုညနေထောင်ရေးဒီခင်းစားနေခင်းဆိုင်တာလာမပြီးသေးဘူးညနေစပြေးဆိုပြေးလိုက်ပြီးပြေးလိုက်ပြီးတခါတော့တနေ့ပြီးစအောက်ကြတော့ပြန်လာဆိုတော့ဟိုတကြနေနေ့ပဲပြန်ရောက်ပြအောင်မလားညအချိန်ပဲပြန်ပြစ်တတ်အောင်မလားဆိုတော့တခါလေစဉ်းစားနေရင်တန်လန်းတဲ့တခါလေးဒုတ်ဆိုလာပြန်ရောဆိုတော့ဘလို့မှမတတ်နိုင်လေအဖွားလေးလည်းတော့ဟိုဘလို့ပြောမလဲဒီအခက်ခဲတွေကဟိုမြင်မြန်လေးလွတ်မြောက်ပါလိမ့်မယ်တော့စစ်တောင်းလေ
စစ်ပြေးဒုက္ခတွေတော်တော်များများကတောတောင်တွေနဲ့နီးစပ်ရာရွာတွေကဆွေမျိုးသားချင်းအိမ်တွေဖုန်ကြီးကျောင်းတွေမှာခိုလုံနေရတာပါတောတဲ့တောင်တွေပုန်းခိုနေရသူတွေအတွက်လည်းစာရေးတောင်ရေးအကူအညီရောက်နိုင်မှုကအလွန်နှဲပါတယ်လို့ဒေသခံတွေကပြောပါတယ်ဖြစ်တယ်လို့ဆက်ပြီးနေထိုင်နေရတဲ့အကြောင်းမကြသေးခင်က IDP စခန်းကိုရောက်လာတဲ့ခူးတွေကခုလို့ပြောပါတယ
်ကျွန်တော်တို့ခုဘယ်လိုနေဘယ်လိုဆက်သွားမလဲတိဖြစ်နေခုကြတော့ယာယီပဲဖြစ်နေတော့နေလို့ရတော့တော့ဒီမှာတတ်နိုင်ဆိုတော့စူးစမ်းပြီးတော့နေဦးမှာခုရောတတ်နိုင်ဆိုတော့ပြတ်ချင်းမှာပဲလေဒါမှမဟုတ်ပြန်လို့မရတဲ့ဆုတ်တွေမှာပဲလာနေရတယ်ဒါမဲ့ချက်ချင်းတော့ပြန်လို့ရနိုင်အောင်လို့အပေးထားပါတယ
်။ဘုရားပြည်နယ်တွေကဒေသခံတွေဟာအနီးအနားမှာရှိတဲ့ချမ်းပြည်နယ်တောင်ပိုင်းကိုတင်းရှောင်ကြပြီးဘေးလွရာကိုရှောင်တင်းနေရတဲ့အကြောင်းဒေသခံတွေကလည်းပြောပါတယ်။သူတို့ထွက်ပြေးခိုလုံတဲ့ချမ်းပြည်တောင်ပိုင်းမှာလည်းစစ်မှတ်ဖြစ်ပွားမှုတွေရှိနေပြီးစစ်တပ်ရဲ့ထိုးစစ်တွေကြောင့်အရတားပြည်သူတွေတေးကြေထိခိုက်ဒဏ်ရာရတဲ့တဲ့ရင်တွေမကြာခဏထွက်ပေါ်နေပါတယ်ခင်ဗျာ။